နေပြည်တော်မှာဖမ်းဆီးတရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နှီးတွေကိုပေါ်လွင်အောင်ဖော်ထုတ်ပါလို့သူ့ရဲ့ရှင်းနေတွေကိုပြောကြားလိုက်ပါတယ်သူ့ပေါ်ဆွဲဆိုထားတဲ့အမှုဆက်တမှုတွေကပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုသုံးခုအတွက်နေပြည်တော်တည်ထံတရားရုံးမှာဒီကနေ့ရုံးထုတ်ဆင်မှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုနန်းလောင်ကပြောပြပါမယ်ရှင
်။အမှုပေါင်းဆက်တမှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေထက်ကအမှုသုံးမှုနဲ့ဥဝင်မြင့်အမှုသမှုပေါင်းလေးမှုကိုနေပြည်တော်ကတည်ထံတရားရုံးမှာဒီကနေ့ကြားနာစစ်ဆေးပါတယ်။ရှင်းနေရတဲ့တွေးဆောင်စင်မှာတော့ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နေတွေကိုဖော်ထုတ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းတယ်လို့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်အတွေ့တော့အမှုသွားနဲ့လမ်းကြောင်းရင်းညှိပါတယ်။ထပ်ပြီးညှိတာပေါ့ဗျာ။အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့အမှုကိုအဲ့ဒီ strategy တည်တည်ချာချာချဖို့နော်တိုက်တဲ့ဆက်ညီပြူဟာရတော့အသိပြတာလုပ်ဖို့ပေါ့ဗျာ။နော်။ကိုကနကျွန်တော်ပြောတဲ့တိုင်းမြေကအပြည့်ရတော့ဒေါအောင်ဆန်းစုကြည်ကဒီတော့မဟာယောမြောက်ခုခံပြီးဘူးနော်အဲ့မှာဆက်စစ်ကြည့်အဲ့တော့ဥပဒေကိစ္စတွေကိုရှင်းတင်ပြီးတော့မှဖော်ထုတ်ဖို့ဥပဒေနဲ့မညီတဲ့အချက်တွေကိုဖော်ထုတ်ပေးဖို့ဟိုကျန်တဲ့ tactics ပါတော့ကြိုက်လို့လို့လာလို့ပေါ့ဗျာအခုကိုဘယ်လိုစစ်လိုက်မလဲဘယ်လိုပုံစံနဲ့စစ်မလဲဆိုတာစနီးပရိယာနီးပြီးဟာတော့ကြိုက်လို့လို့ပါအယူ process ဒီကိုဖော်ထုတ်ပေးပါအဲ့ဒါပြောရတယ်ဗျာ
ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နည်းတွေကိုဖော်ထုတ်ဖို့ဆိုတဲ့နေရာမှာဘယ်အချက်တွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမပြောပါဘူး။ကိုဗစ်ကရောဂါကြောင့်နလကြာရပ်ထားတဲ့အမှုကြားနာစစ်ဆေးမှုတွေကိုပြီးခဲ့တဲ့တစ်ပတ်ကပဲနေပြည်တော်မှာပြန်စတင်စစ်ဆေးခဲ့တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့ကနဦးအမှု9မှုထဲကမှဒီကနေ့မှာတော့ပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကအမှုတမှုပေါင်း3မှုကိုစစ်ဆေးခဲ့ပါတယ်။ဒီကနေ့ဆစ်ဆေးခဲ့တဲ့အခြေအနေအသေးစိတ်ကိုလည်းဦးခင်မောင်စောကအခုလိုပြောပါတယ်
။ဒီနေ့ဆိုရင်သူ့ရဲ့မြူကြီးတိုင်းအေးဇာတိအမှုတွေမှာအမှုတွေရဲ့အရာရှိဟိုကအများဆုံးလုပ်တာကဆိုတော့အဲဒီသူ့ကိုစစ်ပါရရဆက်သွယ်ရေးဥပဒေအမှုမှာသူ့ရဲ့မြူတိုင်းအေးနဲ့ဟိုကဒီလိုပဲကနေနောက်တိုးတက်တင်လျှောက်ပါတယ်ကျွန်တော်တို့ကကပ်ပတ်ပါတယ်နောက်တိုးတက်တင်ကဒီဆက်သွယ်ရေးကိုကြီးဌာနကကျွင့်ကျင်သူအရာရှိတော့ဥပဒေကပြောရတယ်အဲ့တော့ကျွန်တော်တို့ကလည်းတောင်းဝတ်ထားပါလေအဲ့တော့ရှေ့ချင်းမှတရားပြရအောင်ဒီလိုမှနော်အဲဟိုဘောရှောက်လေးချက်ပေါ့ဒီဘက်ရှောက်လေးချက်တာနာမယ်လို့ပြောပါတယ်အဲ့တော့ပုံပုံတွင်းကိုလည်းစစ်ပါတယ်ဥတန်ကြီးလည်းဒီ IO အနေနဲ့စစ်ပါတယ်ဘာကတော့တဘာဝပြီး25ကတော့တတိမလာလို့စစ်ဖြစ်ပါဘူးအဲ့ဒါလေးအကုန်လုံးကိုကျွန်တော်တို့28ရက်နေ့တနင်္လာနေ့မှပြန်ချိန်ပါ
ပြည့်ခဲ့တဲ့အပတ်ကကျမ်းမာရေးချိုးဝဲနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီတစ်ပတ်မှာတော့ကျမ်းမာရေးအခြေအနေကောင်းမွန်စွာပြလာပြီးလို့ရှင်းနေတွေကပြောပါတယ်။ဒါအပြင် NUG PDF တွေကိုဒေါအောင်ဆန်းစုကြည်ကလက်မခံဘူးလို့ရှင်းနေတွေကိုပြောဆိုခဲ့တဲ့ဆိုတော့ online ပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းကိုလည်းရှင်းနေတွေကတဆင့်ပြောဆိုခဲ့ပါတယ်။မနေ့ဖြန်စက်တင်ဘာ23ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရာဇသက်ကြီးဥပဒေပုံမှ905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရက်အတွဲကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်။ဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာ1ရက်နေ့ကစပြီးနေပြည်တော်အထူးတရားရုံးမှာတောက်ကြားနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ဟာပို့ကုံသွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့ကနမှုရန်ကုန်အစီပိုင်းခရင်တရားရုံးကနေနေပြီးတော့တရားလွှတ်တော်ကိုလဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3/9တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံထားတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှ55နဲ့ကအမှု၄ခုအပြင်အခုနောက်ဆုံးပဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း72ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်